ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာ9ရက်ကြာမြန်မာနိုင်ငံခရီးစဉ်ကိုစတင်လိုက်ပါပြီ။မြန်မာအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိသလိုရခိုင်ပြည်နယ်ကိုလည်းကိုယ်တိုင်သွားရောက်မှဖြစ်ပါတယ်။မြန်မာခီးစဉ်မတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသွားရောက်ခဲ့တာပါ။မတ်သိန်ကီထိုက်စူးစီးတင်ပြပေးထားပါတယ်ရှင်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့မြန်မာနိုင်ငံခီးစဉ်ကိုမေလ20ရက်နေ့တနင်္လာနေ့မှာစတင်လိုက်ပြီးဖြစ်ပါတယ်။သူခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံကဒုက္ခသည်တွေအရေးကိစ္စကိုဦးစားပေးမှဖြစ်တယ်လို့ရခိုင်ပြည်ပခအရေးပြည်စုံနဲ့ရေရှည်ဖြည့်ရှင်းချက်တွေထွက်ပေါ်လာရေးမြမကြိုးပမ်းချက်တွေကိုလည်းဆွေးနွေးမှာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂယုံ UNHCR ရဲ့အကြီးညာချက်မှာဖော်ပြထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရဲ့ခီးစဉ်အကြောင်းကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကတနင်္လာနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားပါတယ်
Filippo Grandi, the High Commissioner for Refugees, began a 5-day visit to Myanmar today. This is the first.
ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Filippo Grandi ရဲ့9ရက်ကြာမြန်မာနိုင်ငံခီးစဉ်ကိုဒီကနေ့စတင်ပါတယ်2019ခုနှစ်ဩဂုတ်လနောက်ပိုင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံအကြီးအကဲရဲ့ပထမဆုံးမြန်မာခီးစဉ်လည်းဖြစ်ပါတယ် Mr. Grandi ကပထမဆုံး2ရက်မှာတော့ရခိုင်ပြည်နယ်ကိုသွားဖို့အစီအစဉ်ထားပါတယ်စစ်တွေနဲ့မြောက်ပိုင်းမြို့နယ်တွေကလူမှုအတိုင်းအဝိုင်းတွေနဲ့သူတွေ့ဆုံမှာဖြစ်တယ်လို့ပြီးနေဒေသန္တရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမှာပါဒီသတင်းမှတ်ကုန်ပိုင်းမှာတော့မြို့တော်နေပြီးတော့မှမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ
်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီအနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလအစောပိုင်းတုန်းကရခိုင်ပြည်နယ်ကိုတွားရောက်ဖို့စီစဉ်ခဲ့သေးတာဖြစ်ပေမဲ့မြန်မာအာဏာပိုင်တွေဘက်ကမြန်မာနိုင်ငံခီးစဉ်ကိုဆိုင်းငံ့ခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာအစိုးရကြားတိုက်ပွဲတွေဖြစ်လာတာကြောင့်မြန်မာဘက်က UNHCR အကြီးအကဲရဲ့ခီးစဉ်ကိုဆိုင်းငံ့လိုက်တာလို့လဲကုလသမဂ္ဂဘက်ကပြောဆိုခဲ့တာပါအခုချိန်ထိလည်းရခိုင်ပြည်နယ်တွင်မှာတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ကြောင်ထွက်ပြေးတိမ်းရှောင်နေရသူတွေလည်းရှိနေသေးပါမေလ20ရက်နေ့မြန်မာခီးစဉ်မတိုင်မီပြီးခဲ့တဲ့ဧပြီလတုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးတွားရောက်ခဲ့ပါတယ်။ခီးစဉ်အတွင်းဒုက္ခသည်တွေကိုပထမဆုံးအချိန်အတိအမှတ်ပြုကပ်ပြားထုတ်ပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးလဲမစ္စတာဂရန်ဒီကအခုလိုပြောခဲ့ပါတယ်
။ Having an identity is a basic human right.
ပြည်ပဝါဖြစ်တယ်ဆိုတဲ့ထောက်ထားတစ်ခုရှိတာကအခြေခံလူ့ခွင့်ရေးဖြစ်ပါတယ်။နောက်ထပ်သတိပြုရမှာကဒီလူတွေတဲကအများပြားဆိုရင်သူတို့ဘဝတစ်ချောင်းလုံးမေမေရရအတိအမှတ်ပြုကံမရှိခဲ့ကြပါဘူး။ဒါကြောင့်သူတို့အတွက်ပို့ပြီးတော့ဂုံသိက္ခာရှိတဲ့ဘဝမျိုးဖြစ်လာစေမယ့်ထူးခြားတဲ့အခိုက်အတန့်ဖြစ်ပါတယ်
။လက်တလုံးမှာတော့ရိုဟင်ဂျာဒုက္ခသည်နှစ်သိန်းခွဲကျော်ကိုအတိအမှတ်ပြုကပ်ပြားတွေထုတ်ပေးပြီးဖြစ်ပြီးတရက်ကိုလူ4000ကျော်နှုန်းနဲ့ဆက်ထုတ်ပေးနေတယ်လို့လဲ UNHCR ရဲ့ညင်ညာချက်မှာဖော်ပြပါတယ်။ဒုက္ခသည်တွေထာနေပြန်ရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားနှစ်နိုင်ငံသဘောတူညီချက်နောက်ဘင်္ဂလားဒေ့ရှ်မြန်မာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံ UNHCR အကြားနားလည်မှုစာချုပ်လာတွေနဲ့အညီထုတ်ပေးတဲ့အသိအမှတ်ပြုကပ်ပြားတွေဟာဆိုရင်ဒုက္ခသည်တွေထာနေပြန်ခွင့်ကိုအကာအကွယ်ပေးထားတာလို့လဲ UNHCR ရဲ့ညင်ညာချက်ကပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအဖွဲ့ UNDP နဲ့မြန်မာအစိုးရအကြားနားလည်မှုစာချုပ်လာအရာမြန်မာနိုင်ငံတွင်လုံငန်းအကောင့်ထဲဖို့မှုတွေကနှေးကွေးနေတယ်။နောက်မြန်မာနိုင်ငံတွင်ကအကူအညီလိုအပ်နေသူတွေထံကိုအကူအညီပေးရေးလုပ်သားတွေတွားရောက်ခွင့်ရရေးအရေးကြီးတယ်လို့ကုလသမဂ္ဂလုံခြုံရေးကောက်စီမှာပြီးခဲ့တဲ့ဧပြီလတုန်းကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကအစီရင်ခံခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေထာနေပြန်ရေးအတွက်လုံခြုံရေးပြန်ပြီးတော့ထိန်းသိမ်းဖို့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့ရွန်ဂျာရီရဲ့အခွင့်အရေးတိုးတက်ရရှိဖို့ကိုကဘာတဝမ်ဒုက္ခသည်အရေးကုလသမဂ္ဂလုံခြုံရေးကောင်စီတင်ပြတာမှာမစ္စတာဂရန်ဒီကမြန်မာနိုင်ငံအကြောင်းထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်